ဒီနေ့ကတော့ကျွန်တော်တို့ရဲ့ပေါ့ကတ်ဆာစွာထည့်ဆွဲတော်အရှင်ကတော့မင်္ဂလာပါဗျာ။ကျွန်တော်နားထောင်လာတာတုံးနေရှိပါပြီ။ဒီလုံးတဲ့လေမကြားရရင်တော့မနေနိုင်တော့ပါဘူး။သတင်းတူစာမျက်နှာတူတွေများနေတဲ့အချိန်မှာဗျူရဲ့သတင်းတွေနဲ့ပဲသတင်းမှန်ကိုနားထောင်နေတာပါ။ကျေးဇူးတင်ပါတယ်။ Facebook ရောYouTube channelမှာပါsubscribe လုပ်ထားပါတယ်။ကျွန်တော်ကtop fanမှာကိုဗစ်ပေးမှလည်းကင်းဝေးကြပါစေ။ဗီဒီယိုဝိုင်းတော်သူဝိုင်းတော်သားများတဲ့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါအကဟုတ်ကဲ့ပါကိုအကဆိုထည့်ရင်top fanတယောက်ဖြစ်တဲ့ဆိုပြီးတော့အထူးအားပေးပါတယ်ဆိုလို့ကျေးဇူးတင်ပါတယ်နော်။ဗီဒီယိုကိုရုပ်မြင်သံကြားအပြင်online ဆာမျက်နှာတွေဖြစ်တဲ့ Facebook တို့ YouTube ကနေ့ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်ဝင်ရောက်ပြီးတော့စစ်ဆင်နွှဲတဲ့ကိစ္စပြီးတော့ရှင်နေစာရေးတော်တော်လေးရေးလာကြမှတ်ချက်တွေလည်းရေးလာကြပါတယ်နော်ဒီချက်မှာတော်ရရှင်တယောက်ကမင်္ဂလာပါဗီဒီယိုရေးတဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးအေးချမ်းပါစီလို့ဆုတောင်းပေးပါတယ်စင်ကြီးတော်တရားမရှိတဲ့နိုင်ငံခေါင်းဆောင်တွေကြောင့်လူသားတွေဒုက္ခရောက်ကြရပါတယ်ဒီလိုခေါင်းဆောင်တွေအမြန်ချုပ် ရုရှားနိုင်ငံကယူကရိန်းနိုင်ငံကိုဝင်ရောက်ပြီးကျူးကျော်ဆဆင်နွှဲနေတဲ့အချိန်မှာပဲ VOA နဲ့ BBC ပါဝင်နိုင်ငံသားသတင်းမီဒီယာတွေကိုရုရှားကပိတ်ပင်လိုက်တယ်ဆိုပြီးတော့ဒီနေ့ကပဲသတင်းထုတ်ပြန်ပါတယ် VOA American တန် BBC British အတန်းတွေဌာနတို့ကထုတ်လွှင့်နေတဲ့ဒီစိတ်တစ်ပိုင်းပါဝင်အနောက်နိုင်ငံတွေရဲ့သတင်းမီဒီယာတွေကိုဝင်ရောက်ကြည့်ရှုခွင့်ပိတ်ပင်လိုက်တယ်လို့ရုရှားသတင်းမီဒီယာစောင့်ကြည့်ရေးဌာနကတောက်ကြနေကပဲကြေညာသွားတာဖြစ်ပါတယ်ဒရမတွေကိုတမင်စစ်တဲ့စနစ်တကျဖြန့်ချီထုတ်လွှင့်နေကြလို့အင်တာနက်ဆိုင်အများပြားကိုတင်းတင်းကြပ်ကြပ်ကန့်တက်လိုက်တယ်လို့သူတို့ကပြောထားပါတယ်။အခုဆိုရင်ရုရှားအစိုးရကယူကရိန်းကိုဝင်ရောက်ကျူးကျော်တာဖေဖော်ဝါရီလ24ရက်နေ့ကစလို့နှစ်ပတ်လောက်ရှိလာပါပြီနော်။သူတို့နိုင်ငံတွင်းမှာရှိတဲ့မီဒီယာတွေကိုဒီစစ်ပွဲနဲ့ပတ်သက်ပြီးတော့အထူးစစ်ဆင်ရေးလို့ရင်းညွှန်းသုံးနှုန်းမှုလည်းအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။လိုက်နာတဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုသတိပေးထားပြီးတော့သူတို့တင်ထားတဲ့စာသားတွေကိုဖျက်ပစ်ဖို့အမိန့်ပေးထားတာပါ။မဖျက်ရင်သူတို့ညံကြချက်မလိုက်နိုင်ရင်ဒဏ်ရိုက်မယ်ဆိုတာတွေလည်းပြောထားပါသေး။ဒီသတင်းနဲ့ပတ်သက်ပြီးတော့ VOA သောရရှင်တွေရေးလာကြတဲ့အမှတ်ချက်တွေကိုပြောပြပေးချင်ပါသေး။ခင်မောင်တန်းဆိုတဲ့သောရရှင်ကအာနာရှင်ဆိုတာလူတို့ကသူ့ကိုလူကြီးလူကောင်းတယောက်လို့မြင်စေချင်ပါသေး။သူ့လို့သမျှအမှန်တွေကြီးပဲလို့မြင်စေချင်ပါသေး။သူမားတာကိုဝေဖန်ထောက်ပြတာမျိုးကိုမလိုလားပါဘူး။တနည်းအားဖြင့်လူလူကိုနားနဲ့မျက်စိမပွင့်စေဘဲနဲ့ခတ်တုံတုံလူသားတွေဖြစ်ရှိစေချင်တာပါ။ဒါမှလည်းသူလှုပ်ချင်တာလှုပ်လို့ရမှာလေ။နိုင်ငံတစ်ခုရဲ့စရုပ်ထမဏ္ဍိုင်ဖြစ်တဲ့သတင်းမီဒီယာကဏ္ဍဒါကြောင့်ထိတ်ချုပ်ထားတာပါ။အဲအဲ့ဒါအာနာရှင်တွေရဲ့သဘောတဘာဝပါ။အံ့ဩစရာမရှိပါဘူးတဲ့ရေးလာပါလေ။ထက်ဆွေတော်ရှင်ကတော့အာနာရှင်တွေအကုန်လုံးတပုံစံနဲ့ပါ။အကျင့်တွေဇေယိုက်တီကအစားတွေးခေါ်စဉ်းစားပုံသုံးသပ်ပုံအဆုံးပါပဲတဲ့။နိုင်ငံသားသတင်းတွေကိုပိတ်ပင်နေဆိုတာပြည်သူတွေရဲ့နေစီနာကိုပိတ်လိုက်တာပါ။ကိုလို့တာမှန်တယ်ထင်မဖွင့်ရဲစရာပါရှိလို့လေတဲ့။ကိုလို့ရက်ကိုမယုံကြည်လို့ပိတ်ရတာပါဆိုပြီးဆိုလာပါတယ်။ဒါမဲ့ဒီမှာသောရရှင်တချို့ကလည်းသတင်းမီဒီယာဆိုတာပိတ်ပင်နေမှာလို့ရေးလာတာပါ။ရွေးထက်ကျော်ဆိုတဲ့သောရရှင်ကမြန်မာပြည်ကိုလည်းပိတ်တင်ပါတယ်တဲ့။အချိန်ကာလတစ်ခုထိသတင်းကိုသတင်းလို့မရေးဘဲနဲ့မိလောင်ရလေးပင်တွေများနေလို့အချိန်ကာလတစ်ခုထိပိတ်ပါဆိုပြီးရေးလာတာပါ။နောက်ထပ်မောင်ကုသဆိုတဲ့သောရရှင်ကတော့သတင်းမီဒီယာဆိုတာငွေပေးနိုင်တဲ့သူရဲ့မျက်နှာကိုပဲလိုက်ပြီးပြောတတ်ပါတယ်။အမှန်တရားပြောအမှန်တရားရေးအရှိကိုအရှိတိုင်းရေးပြောဗမ်းမလိုက်တဲ့မီဒီယာဆိုတာဒီကမ္ဘာမှာမရှိပါဘူးလို့ဆိုလာပါတယ်။ဒါကတော့ရုရှားနိုင်ငံကဒီသတင်းမီဒီယာတွေကိုပိတ်ပင်လိုက်တဲ့ကိစ္စထောက်ခံတဲ့သတင်းရှင်တွေရဲ့အမြင်မှာတန်ထွန်းဆိုတဲ့သတင်းရှင်ကတော့မကောင်းမှုမှန်သမျှမကျင်အောင်လုပ်တဲ့သူတွေဟာသူတို့မကောင်းကြောင်းကမ္ဘာအသိမှကိုထိတ်လန့်ကြပါတယ်။သတင်းတွေကိုဥရေမဲ့ပိတ်တော့တာပါ။ကျွန်းစရာခြေရာကိုတထက်တဲတူအောင်နှင်းကြပါလေဆိုပြီးရေးလာပါရင်ဆိုင်းမျိုးသူကလည်းတရင်အမောင်ချမီးအမောင်ချမဝရေစာစာပေးရယူခိုင်းတာလို့ဟုတ်တာဟုတ်ဟုတ်မဟုတ်ဟုတ်ပြောတာဟုတ်ဟုတ်မဟုတ်ဟုတ်အမှန်လို့မှတ်ယူအာနာရှင်တွေရဲ့လုပ်ရက်တွေပါတဲ့ဒီမှာတရင်အမောင်ချမီးအမောင်ချဆိုလို့မြန်မာနိုင်ငံမှာလည်းတရင်အမောင်ချမီးအမောင်ချဆိုလို့လောလောဆယ်မီးပြတ်နေတဲ့အခြေအနေကိုသတိရမိပါတယ်နော် ရှင်တရားမေကွန်လင်းမေးလာတာကိုလည်းဖြေကြားပေးကြပါမယ်။မက်ဒူလာဆိုတဲ့သောရရှင်မှာမင်္ဂလာပါဗျို့ရေးတဲ့။ Omicron ဖြစ်ပြီဆိုရင်ဘာဆေးတောက်ရမလဲ။သိချင်လို့ပါဖြေကြားပေးပါဆိုရဲရေးလာပါတယ်။ဟုတ်ကဲ့ပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလည်း COVID စစ်ထုတ်တာလိုင်း Omicron ပိုးကူးစက်မှုတွေမြင့်တက်လာပြီးတော့စစ်ထုတ်တာတိုင်းနဲ့လည်းရင်ဆိုင်နေရပြီမလို့။တခြားသောရရှင်တွေလည်းဒီသိချင်မဲ့မေကွန်ဖြစ်တယ်လို့ထင်ပါရဲ့နော်။ဒါကြောင့်မြန်မာနိုင်ငံမှာအခုရင်ဆိုင်ကြုံတွေ့နေရတဲ့ COVID စစ်ထုတ်တာလား Omicron ပိုးဘလို့ရင်ဆိုင်ကာကွယ်ရမလဲဆိုရဲအကြောင်းနဲ့ပတ်သက်ပြီးတော့စီစဉ်နေရှင်တော့ကျွန်တော်တို့ viewer ကထုတ်လွှင့်ပေးတဲ့ပြည်သူ့ကျန်းမာရေးအစီအစဉ်နောက်ပြီးတော့အပတ်စဉ်တိုင်းကိုဝင်းမင်းတင်ဆက်ပေးနေတဲ့ကျန်းမာရေးအစီအစဉ်တို့မှာကြည့်ရှုနားဆင်နိုင်ပါတယ်လို့ပြောချင်ပါတယ်။လောလောဆယ်ကိုဝင်းမင်းရောလူထုနဲ့ကျန်းမာရေးအစီအစဉ်တင်ဆက်ပေးတဲ့ဒေါက်တာတန့်ဆောင်ရောကဒီမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ Omicron COVID line နဲ့ပတ်သက်ပြီးတော့အသိပညာပေးမှုတွေနောက်ပြီးတော့သိထားတဲ့အချက်အလက်တွေကိုတင်ဆက်ပေးနေတာဖြစ်လို့ပါအစီအစဉ်တွေကိုနားထောင်လိုက်ရအောင်လွတ်သွားရဲဆိုတော့ဒီအစီအစဉ်တွေကတော့ကျန်းမာရေးအစီအစဉ်ကိုဗုဒ္ဓဘူးနေတိုင်းမှာတင်ဆက်ပေးနေပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတော့တနင်္ဂနွေ TV အစီအစဉ်မှာတင်ဆက်ပေးပါတယ်။ဒီအစီအစဉ်တွေကိုမကြည့်လိုက်ရအောင်နားမထောင်လိုက်ရအောင်ပြန်ပြောကြည့်ရှုခြင်းနဲ့နားဆင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ Facebook စာမျက်နှာနဲ့ Web စာမျက်နှာပေါ်မှာပြန်ပြောကြည့်ရှုနားဆင်နိုင်ပါရဲ့နော်။အဲ့ဒီမြန်မာအိမ်နေချင်းထိုင်းနိုင်ငံရဲ့မြန်မာနဲ့ထိစပ်နေတဲ့မဲဆောင်မျိုးတွေမှာတော့ဒီမျိုးလေးရောမြန်မာပြည်ကရွှေပြောင်းလို့သားတွေရောပြီးတော့အာနာသိန်းလို့တဖက်နိုင်ငံကိုထွက်သွားကြတဲ့လူတွေရောရှိနေတဲ့မျိုးပါ။အဲ့မျိုးမှာတော့ကိုဗစ်ကူးစက်မှုတွေလောလောဆယ်မြင့်တက်နေတယ်။ထိုင်းနေရောမြန်မာတွေရောနေ့စဉ်နေ့စဉ်ရာတော်တော်များများကူးစက်နေကြတယ်လို့ဆိုလာပါတယ်။ဒါကြောင့်မလို့လဲသက်ဆိုင်ရာတာဝန်ရှိသူတွေကတော့ဒီထိုင်းနိုင်ငံမှာနေထိုင်ခွင့်တရားဝင်ရှိရှိမရှိရှိမိသူမဆိုလာပြီးတော့ကာဝယ်ဆေးထိုးနိုင်ပါစီဆိုပြီးတော့နှိုးဆော်နေတာပါဒီလိုမျိုးကိုဗစ်မျိုးကွဲတဲ့ Omicron ကူးစက်မှုပြန့်ကျတဲ့နိုင်ငံတွေလည်းပြန့်ကျတာကြောင့်နိုင်ငံအများပြားကတော့ပြည်ဝင်ခွင့်ကတ်သတ်ချက်တွေပြန်လျှော့ပေးပြီဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်ကတော့ Crystal White ပါသူကကျမတို့မြန်မာနိုင်ငံမှာတော့မဖွင့်တော့ဘူးထင်ပါတယ်ကိုဗစ်အကြောင်းပြပြီးတော့ပြေလို့ကောင်းတော့ပြီးခဲ့တဲ့ဇူလိုင်2021ကိုဗစ်တတိယလှိုင်းတော့ကလည်းသိတာတောက်တောက်လေဟောအခုတော့ဖြစ်လို့ဖြစ်မှန်းလည်းမသိခုလို့ကူမှန်းလည်းမသိအိုမီကြတော့စကားတည်းထည့်ပြောပိတ်ပိတ်မပိတ်ပိတ်ကိုဗစ်ကအချိန်ချင်းကိုကူးဆက်နေတာပါတဲ့ခရစ္စတယ်ဝှိုက်ရေးလာတာဖြစ်ပါရင်အချိန်အကန့်အသတ်ကြောင့်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်ရှင်သောရရှင်ရဲ့အားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့သတင်းတစ်ပတ်ကိုကြောဖြန့်နိုင်ပါစေလို့ဆုတောင်းနေပါတယ်မောင်ဗျူရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါရဲ့နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်လေးရဲ့ဝေဖန်အကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambi ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambi.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ခင်ရှင်ရွှင်လန်းချမ်းမြေကြပါစေရှင
်။မအေးသနာကြောင့်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကို